နျူကလ িয়ার လက်နက်တားဆီးရေးစာချုပ်ချုပ်ဆိုနိုင်ရေးအတွက်ကုလသမဂ္ဂမှတနင်္လာနေ့ကစတင်ခဲ့တဲ့ညီလာခံကိုအမေရိကန်အပါအဝင်နိုင်ငံပေါင်း40နီးပါးမတက်ရောက်ကြပါဘူးနျူကလ িয়ার လက်နက်ပိုင်ဆိုင်ကြတဲ့အမေရိကန်ပြည်ထောင်ပြင်သစ်စတဲ့နိုင်ငံတွေအနေနဲ့သူတို့နိုင်ငံတွေရဲ့လုံခြုံရေးနဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့နျူကလ িয়ার လက်နက်ပိုင်ဆိုင်ထားတယ်လို့ပြောဆိုပြီးညီလာခံကိုကန့်ကွက်ခဲ့ကြတာပါအပြည့်စုံကိုမတ်စုမြန်မွန်ကပြောပြမှာဖြစ်ပါတယ်
ကမ္ဘာပေါ်မှာနျူကလ িয়ার လက်နက်လုံးဝပပျောက်သွားဖို့အထည်ရည်ရွယ်ပြီးနျူကလ িয়ার လက်နက်တားဆီးရေးဆိုင်ရာမဖြစ်မနေလိုက်နာတဲ့ဆောင်ရွက်ချက်တွေကိုညှိနှိုင်းဆွေးနွေးမယ်ညီလာခံကိုနယူးယောက်မြို့ကကုလသမဂ္ဂဌာနချုပ်မှတင်းနှလာနေ့ကစတင်ခဲ့ပါတယ်။ဒါပေမဲ့အမေရိကန်ဗြိတိန်ပြင်သစ်အပါအဝင်နိုင်ငံပေါင်း40လောက်ကဒီညီလာခံကိုမတက်ဖဲကန့်ကွက်ခဲ့ကြပါတယ်။ပြီးခဲ့တဲ့အောက်တိုဘာလမှာညီလာခံကျင်းပဖို့ဆွေးနွေးခဲ့ကြစဉ်တည်းကကန့်ကွက်မဲ့ပေးကြတဲ့ထဲမှာအစ္စရေးနဲ့ရုရှားနိုင်ငံတို့လည်းပါဝင်ပါတယ်။တရုတ်အိန္ဒိယနဲ့ပါကစ္စတန်တို့ကတော့မဲမပေးပဲနေခဲ့ကြပြီးဩစတြီးယား၊ဆွီဒင်၊အိုင်ယာလန်၊ဘရာဇီး၊မက္ကဆီကိုတောင်အာဖရိကအပါအဝင်နိုင်ငံပေါင်း120ကျော်ကတော့ထောက်ခံခဲ့ကြပါတယ်။ဒီနေ့ကမ္ဘာကြီးမှာကိုယ်နိုင်ငံကိုကာကွယ်ဖို့အတွက်နျူကလ িয়ার လက်နက်ပိုင်ဆိုင်ဖို့လိုအပ်တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီးနီကီ ဟေးလီကပြောကြားခဲ့ပါတယ်
။ You are going to see almost 40 countries that are not in the General Assembly today. And that's 40 countries that are saying in this day and time we would loveto have a ban on nuclear treat on nuclear weapons.
ဒီကနေ့ထွေထွေညီလာခံစီးပွားရေးမှာနိုင်ငံပေါင်း40နီးပါးမတက်တာတွေ့ရပါလိမ့်မယ်။အဲ့ဒီနိုင်ငံ40လုံးကဒီကနေ့ဒီအချိန်မှာနျူကလ িয়ার နဲ့တားမြစ်မှုကိုလိုလားတယ်လို့ပြောကြပါလိမ့်။ဒါပေမဲ့ဒီကနေ့ဒီအချိန်မှာလူစုတွေကတော့နျူကလ িয়ার နဲ့ပိုင်ဆိုင်ခွင့်ရှိနေပြီးငြိမ်းချမ်းဖို့လုံခြုံဖို့ကြိုးစားနေကြတဲ့လူကောင်းတွေကတော့နျူကလ িয়ার နဲ့ပိုင်ဆိုင်ခွင့်ပေးမထားရင်ပြည်သူတွေကိုအကာအကွယ်ပေးနိုင်မယ်လို့ကျမတို့ရဲရဲကြီးဘယ်လို့မှမပြောနိုင်ပါဘူး
။နျူကလ িয়ার လက်နက်ကင်းစင်တဲ့ကမ္ဘာကြီးဖြစ်ရေးကိုလိုလားပေမဲ့လက်ရှိအခြေအနေမှန်ကိုသဘောပေါက်ဖို့လိုအပ်တယ်လို့အမေရိကန်သံအမတ်ကြီးကပြောပါရယ်။နျူကလ িয়ার လက်နက်တားမြစ်ရေးအတွက်ကုလသမဂ္ဂညီလာခံမှညှိနှိုင်းဆွေးနွေးကြမယ့်နိုင်ငံတွေအနေနဲ့မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်တားဆီးရေးအပေါ်သဘောတူမယ်လို့ယုံကြည်ရလားလို့လည်းသံအမတ်ကြီးနီကီ ဟေးလီကမေးခွန်းထုတ်ခဲ့ပါရယ်။တင်းလာနေကစတင်တဲ့ညီလာခံမတိုင်ခင်အမေရိကန်သံအမတ်ကြီးနဲ့အတူကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးနဲ့ပြင်သစ်သံအမတ်ကြီးတို့ကလည်းသူတို့ဘာကြောင့်ညီလာခံမတက်ရတယ်လဲဆိုတာကိုသတင်းတောက်တွေကိုပြောကြားခဲ့ကြပါတယ်။ကမ္ဘာကြီးမှာနျူကလ িয়ার လက်နက်ဖြတ်သန်းရေးအထီးထိရောက်တဲ့ညှိနှိုင်းဆွေးနွေးမှုတွေဖြစ်မယ်လို့မယုံကြည်တဲ့အတွက်ဒီညီလာခံကိုဗြိတိန်နိုင်ငံကမတက်တာဖြစ်တယ်လို့ဗြိတိန်သံအမတ်ကြီးမက်သျူးရိုက်ခရော့ဖ်ကခုလိုပြောပါတယ
်။ A ban on nuclear weapons will not in itself improve the international security environment.or increased trust and transparency between
nuclear လက်နက်တွေတားမြစ်ရုံနဲ့နိုင်ငံတကာလုံခြုံရေးတိုးတက်လာမှာမဟုတ်တလို့ nuclear လက်နက်ပိုင်ဆိုင်ရတဲ့နိုင်ငံအချင်းချင်းကြားမှာယုံကြည်မှုနဲ့ပွင့်လင်းမင်းသားမှုတိုးတက်လာမှာမဟုတ်ပါဘူး။ဒါကြောင့်ပြည်တွင်းကအမေရိကန်နဲ့အတူယက်တီတာဖြစ်ပါတယ်
။ကမ္ဘာကြီးမှာ nuclear လက်နက်တွေဖြတ်သိမ်းနိုင်ဖို့အတွက်ဆိုရင်လက်ရှိရှိနေတဲ့နိုင်ငံတကာမူပေါင်းတွေကြားကနေတဆင့်ပြီးတဆင့်ချင်းကပ်တဲ့နည်းကိုသုံးပြီးတဖြည်းဖြည်းချင်းဘက်ပေါင်းစုံညှိနှိုင်းဆွေးနွေးမှုတွေလုပ်မှရမယ်လို့ဗြိတိန်အစိုးရကယုံကြည်ထားတဲ့အကြောင်းကိုလည်းကုလသမဂ္ဂဆိုင်ရာဗြိတိန်သံအမတ်ကြီးကပြောသွားပါရယ်ကုလသမဂ္ဂဆိုင်ရာပြင်သစ်သံအမတ်ကြီးအလက်ဆီလက်မဲကလည်းကုလသမဂ္ဂညီလာခံကိုပြင်သစ်နိုင်ငံကဘာကြောင့်ကန့်ကွက်ရတယ်လဲဆိုတာကိုခုလိုပြောပါရယ
် The immediate prohibition of nuclear weapons is inconsistent with the progressive approach of nuclear disarmament as provided by Article 6 of the Treaty on the Non-Proliferation of Nuclear Weapons.
Nuclear လက်နက်တွေကိုတဆင့်ပြတဆင့်ဖျက်သိမ်းရမယ်လို့ Nuclear လက်နက်မပြန့်ပွားရေးသဘောတူစာချုပ်အပိုက်6မှာဖော်ပြထားချက်နဲ့ Nuclear လက်နက်တွေကိုချက်ချင်းတားမြစ်ရေးကကွဲလွဲနေပါတယ်။အထူးသဖြင့်ဖျက်အားပြင်းလက်နက်တွေမပြန့်ပွားရေးဆိုင်ရာလက်ရှိအခြေအနေအရပြင်သစ်နိုင်ငံရဲ့လုံခြုံရေးနဲ့တည်ငြိမ်ရေးအတွက် Nuclear လက်နက်တွေကိုအဟံအတားအနေနဲ့ဆက်ပြီးအားကိုးသွားမှာဖြစ်ပါတယ်။
NPD လို့အတူကောက်ခေါ်တဲ့နျူကလ িয়ার လက်နက်မပြန့်ပွားရေးသဘောတူစာချုပ်ကို1980ခုနှစ်တုန်းကနိုင်ငံပေါင်း40ကျော်ပါဝင်လက်မှတ်ထိုးထားကြပါတယ်။ NPD နိုင်ငံတကာစာချုပ်ထဲမှာပါဝင်သဘောတူထားတဲ့နိုင်ငံတွေအနေနဲ့နျူကလ িয়ার လက်နက်ဓာတုလက်နက်နဲ့ဇီဝလက်နက်တွေမပြန့်ပွားအောင်အရေးယူဆောင်ရွက်မှုတွေလုပ်ဖို့လိုပါတယ်။ဒါပေမဲ့နျူကလ িয়ার လက်နက်တွေပိုင်ဆိုင်ထားတယ်လို့ယုံကြည်ရတဲ့မြောက်ကိုရီးယားနဲ့အီရန်နိုင်ငံတွေရဲ့ယံရှိနေချိန်မှာနျူကလ িয়ার လက်နက်တွေတားမြစ်ရေးဆွေးနွေးဖို့ကုလသမဂ္ဂကရုတ်တရက်ညီလာခံခေါ်တဲ့အပေါ်နိုင်ငံတွေကကန့်ကွက်နေကြတာဖြစ်ပါတယ်ရှင်။